မြန်မာနိုင်ငံမှာဒီမိုကရေစီပြန်ပြီးတော့ပေါ်ဆောင်ရမှာဖြစ်ပြီးဆက်နာရှင်ရဲ့ဖိနှိပ်မှုအပေါ်မြန်မာပြည်သူလူထုရဲ့အခုခံစန့်ကျင်မှုစစ်တပ်အာဏာသိမ်းမှုနဲ့အခြေခံဒီမိုကရေစီအခွင့်အရေးရဖို့တဲ့တိုက်ပွဲဝင်နေကြတဲ့မြန်မာလူထုရဲ့ခွန်အားနဲ့ကြံ့ခိုင်မှုစွမ်းရည်ကိုထောက်လောင်းတိမှတ်ပြုတယ်လို့မြန်မာနိုင်ငံဆိုင်ရာပြည်တွင်တန်ယုံကသူတို့ Facebook မှာဒီကနေ့ရေးထားပါတယ်။ဒီကနေ့ဟာပြည်ဆိုင်ရာဒီမိုကရေစီနေ့ဖြစ်ပြီးမြန်မာနိုင်ငံဟာလူမဆန်တဲ့ဆက်နာရှင်စနစ်အောက်မှာပြန်ရောက်နေတယ်လို့ပြည်တွင်တန်ယုံကရေးပါတယ်။ဒီပေါ်ရီကအာဏာသိမ်းပြီးချိန်ကစပြီးဆက်နာရှင်ဟာဒီမိုကရေစီရေးတရားဥပဒေစိုးမိုးရေးနဲ့မြန်မာနိုင်ငံပြည်သူလူထုရဲ့ဒီမိုကရေစီစံနာကိုဆက်ပြီးဖိနှိပ်နေတယ်လို့ရေးထားတယ်လို့စိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ထားပြီးမီဒီယာလွတ်လပ်ခွင့်နဲ့လွတ်လပ်စွာပြောဆိုပိုင်ခွင့်တွေပေါ်ဖိနှိပ်ထားတာဒီမိုကရေစီလိုလားတဲ့အထင်ကြီးပုဂ္ဂိုလ်တွေတက်ကြွလှုပ်ရှားသူတွေတရင်တော့တွေနဲ့ရမ်းမယိုးဝန်ထမ်းတွေအပါအဝင်နိုင်ငံရေးအကျဉ်းသားတွေကိုမတရားဖမ်းဆီးထုတ်နှောင်ထားတယ်လို့လည်းကြီးတင်တန်ယုံကပြောပါတယ်မြန်မာနိုင်ငံဆိုင်ရာပြည်သူတန်ယုံကလည်းဒီကနေ့ဟာမြန်မာလူထုရဲ့ပူပေါင်းပါဝင်မှုဒုက္ခရေးနဲ့လွတ်လပ်မှုမြင့်တင်ရေးလူသားနဲ့လူမှုဖွံ့ဖြိုးတိုးတက်ရေးတို့ကိုအာမခံတဲ့ဒီမိုကရေစီရဲ့တန်ဖိုးတွေကိုပြည်내နိုင်ငံကထောက်ခံတဲ့အကြောင်းထပ်မံတည်ပြီးဖို့အခွင့်အလမ်းဖြစ်တယ်ဆိုပြီး Facebook မှာရေးထားပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာဒီမိုကရေစီလုပ်ငန်းတွေတင်လဲထူထောင်ရေးပြည်내နိုင်ငံကတောင်းဆိုပြီး2020မှာရှိရထူထူရွေးကောက်ပွဲမှာထုတ်ဖော်ပြသခဲ့တဲ့မြန်မာနိုင်ငံသားတွေရဲ့ဆန္ဒမဲတွေနဲ့ပြက်ပြက်သားသားယက်တည်ပါတယ်လို့ပြည်내တန်ယုံကပြောပါတယ်။ဆီယနာဒိမီတင်ကလေးကဆိုရင်မြန်မာနိုင်ငံစီဆိုင်တန်ဖိုးတွေထဲမှာပြည်တွင်အမေရိကန်နဲ့ပြင်သစ်အပါအဝင်အနောက်နိုင်ငံတွေကတန်အဖွဲ့တချို့ဟာဆီယနာဒိမူးနဲ့အကြမ်းဖက်တိုက်ခတ်ဖြိုခွဲဖမ်းဆီးတာတွေအပေါ်အပြင်းထန်ဆုံးပြစ်တင်ဝေဖန်ပြောဆိုလေးရှိတဲ့တိပတန်အဖွဲ့တွေပါဒီတန်အဖွဲ့တွေရဲ့အဲဒီလိုဝေဖန်ပြောဆိုချက်တွေပေါ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဒင်းစာချင်းလင်းမွဲတခုအတွင်းပြင်းထန်တုံ့ပြန်ပြောဆိုခဲ့မှုပါတယ်အနာဒိမူးကိုဆန့်ကျင်ကောက်ွက်တဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကဖြိုခွဲဖမ်းဆီးတာတွေဆက်လုပ်နေလို့ဆန္ဒပြပွဲတွေကလည်းနိုင်ငံရေးဒေသတချို့မှာဆက်ရှိနေစေဖြစ်ပါတယ်